ခုတော့ဖမ်းဆီးခံသတင်းနောက်နှစ်ဦးရဲ့အခြေအနေပြောပြပါမယ်။ Writer သတင်းနောက်နှစ်ဦးကိုဖမ်းဆီးခဲ့တဲ့နေရာနဲ့ပတ်သက်လို့တရားရုံးမှာနှစ်ဆက်ထွက်ဆိုချက်တွေဟာကွဲလွဲမှုရှိနေတယ်လို့သတင်းနောက်တွေရဲ့အကျိုးဆောင်ရှိနေဦးခင်မောင်စောကပြောပါတယ်။သတင်းနောက်တွေရဲ့မိသားစုဝင်တွေကတော့သူတို့ပြန်လည်လွတ်မြောက်လာလိမ့်မယ်လို့ပြောနေကြောင်းဒီကနေ့ရုံးထုတ်စစ်ဆေးခြင်းမှာပြောပါတယ်။ Writer သတင်းနောက်နှစ်ဦးရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ပြည်ဝေသင်းတော့ကိုစီတူတင်ပြပါမယ်
။ Writer သင်းတော့တွေဖြစ်တဲ့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုမားကြိမ်မြောက်အဖြစ်နဲ့ဒီကနေ့ရုံးထုတ်စစ်ဆေးရမှာဖမ်းဆီးရမှာပါဝင်ခဲ့တဲ့ရဲဝန်တန်းတဦးနဲ့အရသာတပ်တွေတဦးကိုတရားခွင်မှာစစ်မေးကြတာပါ။အရသာတပ်တွေရဲ့ထွက်ဆိုချက်နဲ့ရဲဘက်ကထွက်ဆိုတဲ့အချက်လက်တွေကွဲလွဲနေတယ်လို့သင်းတော့တွေရဲ့အကျိုးဆောင်ရှိနေဦးခင်မောင်စောကပြောပါတယ်
။ဖမ်းတဲ့နေရာရဲပြိုးတဲ့နေရာနဲ့မဟုတ်ပဲနဲ့ရဲကတော့အမှတ်လုံးလမ်းမကြီးပေါ်မျိုးပြောတာပေါ့။ဒီလိုကကျွန်တော်တို့ကတော့မဟုတ်ဘူးကျွန်တော်တို့ခန္ဓာအဲဆောင်းရင်းကိုတရားဆိုင်ရဲ့ရှေ့လက်မှာဆက်ဆက်ချင်းဖန်တာလို့ပြောတယ်။အဲအခုတော့ဒီအရက်သက်တွေကတော့စပွေသက်တွေကတော့ဖတ်တဲ့နေရာဟာအဲဟိုအားရဲ့စင်ကြီးရဲ့ဆိုင်ရှိလို့ပြောတယ်။နောက်အဲစင်ကြီးဆိုင်ကြီးကအဲခုနကပြောတယ်ကျွန်တော်တို့ပြောတဲ့တရားဆိုင်နဲ့ကပ်ရပါလား။အဲအဲ့ဒီအချက်လက်ကလေးကတော့ကျွန်တော်တို့တို့ရေးနဲ့ကွဲပါလိမ့်ပါလား
။လေးချိန်မြောက်ရုံးထုတ်စင်မှာလည်းအစိုးရသက်တွေဖြစ်ထွက်ဆိုခဲ့သူဒူရဲအုပ်မျိုးကူကူကရဲရရှိတဦးအနေနဲ့ရဲလက်ဆွဲဥပဒေကိုမသိရှိကြောင်းထွက်ဆိုခဲ့သလိုထွက်ဆိုချက်တွေဟာရှေ့နောက်ကွဲလွဲမှုတွေရှိနေတဲ့အတွက်သူ့ရဲ့ထွက်ဆိုချက်တွေအပေါ်တန်တရားရှိခဲ့တယ်လို့သတင်းတော်တွေရဲ့အကျိုးဆောင်ရှိနေဦးခင်မောင်စောကပြောပါတယ်။အဖမ်းခံရတဲ့သတင်းတော်နှစ်ဦးကိုရုံးထုတ်တဲ့ဒီကနေ့မှာအမကန်နဲ့လွတ်မြောက်လိမ့်မယ်လို့မိသားစုအနေနဲ့မျှော်လင့်ခဲ့ကြောင်းသတင်းတော်ကိုကျော်စိုးရဲ့ဇနီးမတ်ချစ်စုဝင်းကပြောပါတယ်။
ကလေးယောက်မဒီနေ့သူမနေ့ဆိုသမီးကမနေ့ဆိုလို့ပြောတယ်သမီးရဲ့နေ့ရောက်ကြလွဲ့မယ်လို့ပြောတယ်ဆိုတော့တအားပြောတယ်ကွာအဲ့လိုရှင်းတော့ကောင်းတော့ပေါ့သမီးရောက်မှလည်းပြောတယ်နေ့ရောက်ကြလွဲ့မလားမသိဘူးဒီနေ့အဲ့လိုပြောတော့ပြောတယ်ပြောတာဒီနေ့ဘလို့ပြောပြောမှန်းမသိဘူးကွာလွဲ့မလို့လည်းယုံကြည
်ဖန်စီကန်ရိုက်တာသတင်းတော့ကိုဝလုံးရဲ့ဇနီးမတ်ပန်းဣမွန်ကလည်းသူ့မျိုးလင်းချက်ကိုအခုလိုပြောပြပါတယ
်ကွာတော့ယုံကြည်နိုင်မှာလွတ်စီတယ်နဲ့သူ့ကိုအခါရဲများဒီနေ့အိမ်ပြန်ပါလာမလားဆိုရဲမျောလင်းချက်ကရုံချင်းနေတိုင်းနေတိုင်းမှာရှိရဲအိတ်ဆန်လာ
ဒါပေမဲ့လည်းတရားခွင်မှာသုရတက်တဲ့နှစ်ဦးကသာစစ်မေးခဲ့ပြီးတော့နောက်ထပ်ရုံချင်းချင်းဆိုခဲ့ပါတယ်2019ခုနှစ်ဒီဇင်ဘာလ12ရက်နေ့ညကရဲရရှိတချို့ကညစာစားဖို့ဖိတ်ကြားလို့တွားရောက်တွေ့ဆုံခြင်းမှာလေဝက်စာဝက်စာတမ်းတချို့လက်ခံရရှိခဲ့ပြီးတော့ချက်ချင်းဆိုသလိုဖမ်းခံခဲ့ရတယ်လို့ဖမ်းဆီးခံသတင်းတောက်တွေကသူ့ရဲ့မိသားစုတွေကိုပြောပြကြောင်းရိုက်တာသတင်းတရမှာဖော်ပြထားပါတယ်ဖန်စီကံသတင်းတော်နှစ်ဦးဟာရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာအစ္စလာမ်ဘာသာဝင်10ဦးကိုတပ်မတော်သားတွေနဲ့ရွာသားတချို့ကရိုက်နှက်တိုက်ခတ်တပ်ဖြတ်ခဲ့ပြီးတော့အစုလိုက်ပြုံလိုက်ညှို့နှံထားခဲ့တယ်ဆိုတဲ့သတင်းကိုဗိုက်တာသတင်းဌာနအတွက်ရေးသားဖော်ထုတ်ခဲ့တာလည်းဖြစ်ပါတယ်။သူတို့က1923ခုနှစ်ကပြဋ္ဌာန်းခဲ့တဲ့အစိုးရလိုအပ်ချက်ဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ထားတာဖြစ်ပြီးတော့ပြစ်မှုထင်ရှားမယ်ဆိုရင်ထောင်ဒဏ်14နှစ်အထိကြာခံရမှာဖြစ်ပါတယ်။ဖန်စီထားတဲ့သတင်းတော်2ယောက်ကိုပြန်လွတ်ပေးဖို့အမေရိကန်၊ဥရောပသမဂ္ဂအပြင်ကုလသမဂ္ဂအတွင်းမှုချုပ်ကပါတောင်းဆိုနေတာဖြစ်ပါတယ်ခင်ဗျာ။